ဩစတြေးလျနိုင်ငံမှာတနင်္ဂနွေနေ့ကလုပ်တဲ့လွတ်တော်ရွေးကောက်ပွဲမှာ Sebastian Kurz ဦးဆောင်တဲ့ Conservative People's Party ကအနိုင်ရတော့ပါတယ်။ဒါအပြင်အလေအလက်ဝါဒီတွေနဲ့သဘောထားမတင်းမာသူတွေဩစတြေးလျကိုနှစ်ပေါင်း60ကျော်အုပ်ချုပ်ခဲ့ပြီးတဲ့နောက်အခုလက်ရဘက်ကိုရင်းလာတဲ့ပုံရှိပါတယ်။မဲလက်မှတ်ဒီအလုံးနီးပါးရေတွက်ပြီးချိန်မှာ People's Party က32ရာခိုင်နှုန်းအနိုင်ရရှိထားပြီးတော့ရွှေပြောင်းအခြေချနေထိုင်မှုကိုစန့်ကျင်တဲ့လက်ရဇွန် Freedom Party က28ရာခိုင်နှုန်းအနိုင်ရရှိနေပါတယ်လက်ရှိအနာရ Social Democrats Party က28ရာခိုင်နှုန်းအောက်သာအနိုင်ရရှိပါတယ်အသက်32နှစ်အရွယ် Sebastian Kurz ဟာလက်ရှိနိုင်ငံခြားရေးဝန်ကြီးတာဝန်ကိုယူထားသူဖြစ်ပြီးတော့သူဟာဥရောပရဲ့အတက်ငယ်ဆုံးနိုင်ငံခေါင်းဆောင်ဖြစ်လာပွဲရှိနေပါတယ်ဒီကနေ့ဟာတခြားသူတွေအပေါ်အနိုင်ရတဲ့နေ့မဟုတ်ပါဘူးဒါပေမဲ့ဒီကနေ့ဟာကျွန်တော်တို့အတွက်ဒီနိုင်ငံကြီးကိုအမှန်တကယ်ပြောင်းလဲဖို့အခွင့်အရေးဖြစ်ပါတယ်လို့ Sebastian Kurz ကသူ့ကိုထောက်ခံတဲ့လူအုပ်ကြီးကိုတင်းငွေနေနေညမှာပြောကြားလိုက်ပါတယ်မင်းအပြတ်နိုင်တာမဟုတ်တဲ့အတွက် Kurz အနေနဲ့ Freedom Party နဲ့တွဲပြီးတော့ညွန်ပေါင်းအစိုးရဖွဲ့ကဆယ်စုနှစ်များစွာအလေအလက်လမ်းစဉ်ကျင့်သုံးခဲ့တဲ့နိုင်ငံကိုလက်ရလမ်းစဉ်နဲ့တွားလိုက်မယ်လို့နိုင်ငံရေးအကြီးအကဲတွေကသုံးသပ်နေကြပါတယ်ခင်ဗျာ